အိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုမွတ်စလင်ဒုက္ခသည်တွေတိမ့်နေချီပြီးတော့ထွက်ပြေးခိုးလုံနေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းကခန့်မှန်းပြောဆိုထားတဲ့အရေးအတွက်ဟာလက်တွေမှာထက်ပိုပြီးတော့များလွန်းနေကြောင်းနေကြားဆောင်ရဲအရာရှိတွေနဲ့မောင်းတော်မျိုးအုပ်ချုပ်ရေးအာဏာပိုင်တွေကပြောတဲ့အကြောင်းကိုဆက်ပြီးတော့တင်ပြမှာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံညုံကြီးရဲကင်းတွေကို ARS Ranger အကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံညုံကြီးတပ်ဖွဲ့တွေကလည်းနေမြေရှင်းလင်းရေးလှုပ်လာချိန်မှာဒေသခံမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ဒီကနေ့အချိန်အထိဒေသခံမွတ်စလင်2,800လောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံသွားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဗေချန်ကဒုက္ခသည်စခန်းနှစ်ခုမှာဒုက္ခသည်အစ်စ်တွေထပ်ရောက်လာပြီးသူတို့အတွက်ရေးပေါ်နေထိုင်စရာတွေလိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရအမျိုးသမီးဒူနီယာအက်စလမ်ခန်ကပြောပါတယ
် The two refugee camps in Bangladesh Kutupalang and Neapara that were previously home to 34,000 Rohingya refugees
Bangladesh နိုင်ငံမှာရှိတဲ့ Kutupalang ဒုက္ခသည်စခန်းနဲ့ Neapara ဒုက္ခသည်စခန်းမှာအရင်ကတည်းက Rohingya ဒုက္ခသည်3,400လောက်ရှိနေပါတယ်အခုအစ်စ်ထောက်ရောက်လာတဲ့ဒုက္ခသည်တွေနဲ့ပါဆိုရင်လူဦးရေနှစ်ဆကျော်တိုးသွားပြီးအားလုံး9,000ကျော်ရှိသွားပါတယ်သူတို့အတွက်အရေးပေါ်လိုအပ်တာကနေထိုင်စရာရွက်ပြင်တဲတွေဖြစ်ပါတယ
်တကြောပြန်အကြမ်းဖက်မှုဖြစ်ပြီးနှစ်ပတ်လောက်ရှိလာတဲ့အခုလိုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်အရေးအတွက်2,800လောက်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတဲ့အရေးအတွက်ဟာလက်တွေ့မှာထက်များလွန်းကြောင်းမောင်းနှုံမြို့နယ်နေကြားဆောင်ဒုရဲမှူးကြီးစိုးမြင့်ဦးက VOA ကိုပြောပါတယ
်အဲ့ဒါတော့ပြောလို့ခက်တယ်ခင်ဗျာသို့တော့သူတို့ပြောတယ်လို့အဲ့လောက်တော့မရှိနိုင်ပါဘူးခင်ဗျာဘာလို့ဆိုပြီးခဲ့တဲ့ကျွန်တော်တို့9အောက်တိုဘာ2016ဖြစ်စဉ်တော့လေ6,000 9,000လောက်တစ်ဖက်နိုင်ငံရောက်တယ်ဆိုပြီးတော့တကယ်တကယ်မြေပြင်ကွင်းဆင်းလိုက်တဲ့အချိန်မှာကိုယ့်ဘက်နိုင်ငံကိုကူးသွားတာမဟုတ်ဘဲနဲ့မိမိတို့နဲ့ရင်းနှီးတဲ့လူဆွေမျိုးမိတ်ဆက်ကရှိတဲ့ကြီးရွာတွေကိုပေါင်းနေတာရှိတဲ့အတွက်သူတို့ပြောတဲ့အရေးအတွက်ရဲ့3ချိုး4ချိုးလောက်ကကျွန်တော်ဒီမှာရှိပြီးတော့တချိုးလောက်ကဒါတစ်ဖက်ကိုတွားတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျ။အခုလဲသူတို့ပြောနေတဲ့အနေအထားရဲ့ကျွန်တော်ထင်ပါတယ်ထက်ဘွဲ့သုံးမှု3ချိုးနှစ်ချိုးလောက်ကတော့ဒီမှာပဲရှိပြီးတော့ကျန်တာတော့တစ်ဖက်ကိုရောက်ရှိအောင်ရောက်ရှိနိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားတယ်ဆိုတာခံမှန်းပြောဆိုမှုသာဖြစ်တယ်လို့မောင်းနှုံးမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ်။အဲ
့လိုလည်းရှိတယ်ဘာလို့လဲပြောလို့မရဘူး။မှန်လားပဲရှိပြီတော့။အဲ့လိုပြောလို့မရဘူးခင်ဗျ။
ရခိုင်ဒေသနေဆက်မှာပြည်ပကတွေဖြစ်လာလို့ဒေသခံမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတိုင်းဘင်္ဂလားဒေ့ရှ်နေကြားစောက်တပ်ကအကြောင်းကြားဝေဖန်ကန့်ကွက်မှုတွေလုပ်လို့ရှိပြီးဒီတစ်ခေါက်မှာစောရကတက်တာမျိုးမကြားရသေးကြောင်းဒူရဲမှုကြီးစိုးမြင့်ဦးကပြောပါတယ်
။အဲ့ဒီလိုပြင်းရင်ရောကျွန်တော်တို့တစ်ဖက်နိုင်ငံကဒီလူတွေအလုံးကိုလက်ခံမမလား။ဒါမှမဟုတ်ဒီလိုပြေးလာနေရတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့ဟာမျိုးပေါ့နော်။ဒါချက်ချင်းတုံ့ပြန်မှုတစ်ခုကိုရှိလာမယ်ထင်တယ်။ကြောက်လူကြီးများစွာသူတို့နိုင်ငံနဲ့ဝင်လာတာဒီနေ့ဒီချိန်ဒီလေတစ်ဖက်နိုင်ငံကဒီကဲလောက်တာမရှိသေးဘူးလေအဲ့တော့ကျွန်တော်တို့ထဲသွင်းစဉ်းစားမယ်ချက်ဒီပါခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာခြံစည်းရိုးကာထားပေမဲ့အပြည့်အစုံမကန်ရန်ရသေးတာကြောင့်ရေလန်းကုန်းလန်းတွေကတဆင့်ထွက်ပြေးနိုင်ပြီးအတော်များများကမြန်မာပြည်ဘက်မှာသာရှိနေနိုင်ကြောင်းဒူရဲမှုကြီးစိုးမြင့်ဦးကရှင်းပြပါတယ
်အဲ့တော့နယ်စပ်ခြံစည်းကိုဖြတ်ကျော်ပြီးသွားတာလည်းရှိနိုင်တယ်လို့ရေကြောင်းနဲ့လည်းထွက်တာမျိုးရှိနိုင်တယ်ခင်ဗျာသူကရခင်တော့လည်းဒီလိုဆက်လေတွေနဲ့ထွက်ပြေးခဲ့ကြတဲ့အစင်လာရှိခဲ့ဦးတယ်လေအဲဒီတော့အကြီးအတွက်တော့ခံမမှုတော့ခံမယ်ခင်ဗျာဒါပေမဲ့တော်တော်များများကတော့မောင်းတော့တောင်ကျမ်းမြောင်ကျမ်းဒေတာထဲမှာပဲမိဆက်ရာတို့တခြားသူတို့အစဉ်ပြေမဲ့နေရာလေးတွေမှာတော့ပုံချောင်နေတဲ့နေထားမျိုးတွေလည်းရှိရခင်ဗျာ
ခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေး IOM အဖွဲ့ကအရေးပေါ်အကူအညီဒေါ်လာ100,000ပေးသွားမယ်လို့ကြေညာထားပါတယ်မောင်းနှုံမျိုးနဲ့တောင်ပြိုလက်ဝဲကွမ်းသီးပင်တဲကြောင်မိဒိုက်စတဲ့ဒေသကနေထွက်ပြေးသွားကြသူတွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မိုင်တိုင်း31ကနေ35ကြားမှာလူ3,000လောက်ယာယီတဲတွေနဲ့တရမဝင်နေထိုင်လျက်ရှိကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။မြန်မာနယ်စပ်ရခိုင်ပြည်နယ်မှာတော့ဒေသခံမွတ်စလင်တွေဟာသူတို့ကိုယ်သူတို့ရိုဟင်ဂျာတွေလို့သတ်မှတ်ခေါ်ဝေါ်ကြပေမဲ့မြန်မာအစိုးရကတော့ဒါကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ကြေညာထားပါတယ်
။ကိုညာဝင်းအောင်ပါရှင်